ကာဇာကမ်းမြောက်ဒေသကိုရိတ်ခါအကူအညီတွေပေးဖို့မယ်လို့ဗြိတိန်ကဒီကနေ့ပဲကြေညာလိုက်ပါတယ်။ကာဇာမှာလူသားချင်းစာနာမှုအကူအညီနဲ့အပြစ်ခတ်ရက်စဲရေးအသစ်ကိုတိုးမြှင့်ဖို့အတွက်အမေရိကန်ကတာဝန်ရှိသူတွေနဲ့အစ္စရေးဘက်ကအရာရှိတွေဟာရှေ့လာမဲ့သတင်းပတ်ထဲမှာဆွေးနွေးမှုမတိုင်ခင်မှာပဲဗြိတိန်ကအခုလိုကြေညာလိုက်တာပါ။ကမ္ဘာစားနပ်ရိတ်ခါအစီအစဉ်အဖြစ်ဂျော်ဒန်နိုင်ငံရဲ့အကူအညီနဲ့ဗြိတိန်နိုင်ငံကရိတ်ခါတန်ချိန် 2000 ကျော်ကိုပို့ဆောင်လိုက်ပါတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ဗြိတိန်နိုင်ငံသားရေးဝန်ကြီးဒေးဗစ်ကမ်မရွန်ကလည်းဂါဇာမှာဖြစ်နေတဲ့ဆင်းရဲဒုက္ခတွေအဆုံးသတ်ဖို့အတွက်ဆိုရင်ဂါဇာကမ်းမြောင်ကိုရွေရှားနေတဲ့အကူအညီတွေစီးဆင်းတာကိုဆက်လက်ထိန်းသိမ်းထားဖို့နဲ့ WFP ကပေးပို့တဲ့အကူအညီတွေကအလွန်အရေးကြီးတယ်လို့ပြောပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းစစ်သွေးကြွတွေဖမ်းဆီးထားတဲ့ဒဇာကန်တွေပြန်လွှတ်ပေးရေးနဲ့ဂါဇာကမ်းမြောင်ဒေသမှာတိုက်ပွဲတွေရပ်တန့်ရေးအတွက်ဆော်ဒီအာရေဗျနဲ့အီဂျစ်မှာသတင်းပတ်ဒီသတင်းပတ်တွင်တွေ့ဆုံဆွေးနွေးမယ်လို့ပြောထားပါတယ်။အစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နက်တန်ယာဟုကတော့အစ္စရေးအနေနဲ့ရာဖာဒေသမှာရှိတဲ့စစ်သွေးကြွတွေရဲ့တပ်စခန်းတွေကိုအပိသက်ရှင်းလင်းတာကလွဲလို့တခြားနည်းလမ်းမရှိဘူးလို့ပြောပါတယ်။ဂါဇာမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်အခုဆိုရင်ပါလက်စတိုင်း 32,000 နီးပါးသေဆုံးခဲ့ရပြီးတော့အဲ့ဒီထဲမှာ၃ပုံ၂ပုံကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ဂါဇာကျမ်းမာရေးအရာရှိတွေကပြောပါတယ်။အစ္စရေးစစ်တပ်ကတော့ဟာမတ်စ်တိုက်ခိုက်ရေးသမားထောင်ပေါင်းများစွာကိုတုတ်တင်ခဲ့တယ်လို့ပြောထားပါတယ်ရှင်။